နယ်သာလန်နိုင်ငံဟေးမြို့မှာရှိတဲ့ကမ္ဘာတရားရုံးကြီးမှာနှစ်နိုင်ငံတရားပြိုင်နေနှစ်နိုင်ငံရှေ့နေတွေတရားလူကြီးတွေနဲ့လာရောက်ကြည့်ရှုတဲ့ပရိသတ်တွေတီးကားနေပါပြီ။မကြခင်မှာပဲအမှုစစ်ပါတော့မယ်။တရားလူကြီးကအမှုစစ်တော်မယ်ဖြစ်ကြောင်းတူထုပြီးပြီးချင်းပါပဲကန့်ကွက်ပါတယ်ဆိုတဲ့အတန်တတန်ထွက်လာပါတော့တယ်တရားရင်ဆိုင်တဲ့သူတွေဘက်ကတော့မဟုတ်ပါဘူးလာကြည့်တဲ့သူတွေတဲကပါဒါနဲ့ဘာမှတော့မပြောရသေးဘူးမောင်မင်းကဘာကိုကန့်ကွက်ချင်တာရောဆိုတရားလူကြီးကမေးတော့နိုင်ငံခြားရေးဝန်ကြီးကိုယ်တိုင်ရှင်းစရာမလိုပါဘူးရှေ့နေနေတင်ရပါတယ်ဒါကြောင့်နိုင်ငံခြားရေးဝန်ကြီးလာရှင်းတာကိုကန့်ကွက်ပါတယ်လို့ဆိုပါလေရောဗျာမောင်မင်းကဘယ်နိုင်ငံတုံးဆိုတော့မြန်မာပြည်ကပါတဲ့ဒါနဲ့တရားလူကြီးကတရားစွဲတာကိုဖြေရှင်းနေတဲ့သူကဖြေရှင်းလိမ့်မယ်ပေါ့ဆိုပြီးတော့အမှုစစ်စစ်မယ်လို့ပါလေရောဗျာပြောစရာရှိတာတွေပြောကြဖို့ပါဇက်ပြင်လိုက်တဲ့အချိန်မှာပဲထောက်ခံပါတယ်ဆိုတဲ့အတန်ပြိုင်ထွက်လာပါတော့တယ်ဗျာဒါနဲ့မောင်မင်းတို့ကဘာကိုထောက်ခံတာရောဆိုတော့အမေစုကိုပဲထောက်ခံတာဖြစ်တဲ့အကြောင်းအဲ့ဒီအဖွဲ့ကအစိမ့်တွေကိုမထောက်ခံတဲ့အကြောင်းထောက်ခံပွဲပိုစတာမှာတော့အစိမ့်ပုံတွေဖြုတ်ပြီးတော့ထောက်ခံတဲ့အကြောင်းရှင်းပြပါတော့တယ်တရားလူကြီးကလည်းโอ้ amazing ထောက်ခံတာပါလားဆိုပြီးတော့ထောက်ခံရင်အပြင်မှာထောက်ခံကြဖို့ပြောတော့အမေစုတီးတန့်အမေစုတီးတန့်ဆိုပြီးတော့អော်ပြီးပြန်ထိုင်သွားကြပါလေတော့တယ်။ဒါနဲ့တစ်ဖက်နိုင်ငံကပြောပြီးတဲ့နောက်မှာတော့မြန်မာပြည်အလှည့်ရောက်လာပါတော့တယ်။မြန်မာဘက်ကလည်းပြန်ပြီးတော့ခြေပဖို့အတွက်ပြင်လိုက်တဲ့အချိန်မှာပဲနောက်ကနေပြီးတော့ပြည်တွင်းကြီးကိုမဖော်နဲ့တော့ဆိုပြီးတော့အတန်တန်ထွက်လာပါတော့တယ်။ဒါနဲ့တရားလူကြီးကမောင်မင်းကဘသူတော်ဆိုတော့နိုင်ငံရေးပါတီကနိုင်ငံရေးသမားဖြစ်တဲ့အကြောင်းပြည်အင်အားသည်ပြည်တွင်းမှာသာရှိသည်ဆိုတဲ့အကြောင်းဘေးပြောတာကိုမယုံနဲ့သွေးပြောတာကိုယုံသင့်တဲ့အကြောင်းပြောတာပေါ့ဗျာတရားလူကြီးကလည်းဒါတွေမလာခင်ကပြောထားရင်ရတာပဲဆိုမှတ်ချက်ပြုပြီးတော့လာကြည့်ရင်အေးစည်စည်ကြည့်ကြဖို့ကြားဖြတ်ပြီးမပြောကြဖို့မှားကြရပါတော့တယ်နိုင်ငံရေးသမားလည်းပြည်တွင်းရေးကိုမပြောဖို့ပြည်ပနိုင်ငံတွေကိုပါသိဖို့လိုကြောင်းပြောပြီးတော့ပြန်ထိုင်ပါတော့တယ်မထိုင်ခင်မှာထုတ်ကုန်နှစ်ဆတုံးမြင့်ညာဆိုပြီးတော့ပြောသွားပါသေးတယ်သူဒီလိုပြောလိုက်တဲ့အချိန်မှာပဲတရားစွဲတဲ့ OIC နိုင်ငံတွေဘက်ကလာအားပေးတဲ့သူတွေစီကတန်ပြန်ထွက်လာပါတော့တယ်ဘယ်သူခွဲခွဲတို့မကွဲအမြဲစီလုံးမြည်တဲ့အားလုံးတိတ်ကြဖို့တူထုနေချိန်မှာတော့အစိမ့်ရောက်ယူနီဖောင်းဖို့နှစ်ယောက်ကသတိထဆွဲပြီးတော့တို့တာဝန်အရေးသုံးပါးကိုထဆိုပါတော့လေတရားလူကြီးလည်းသူ့ရှေ့ရတူကိုတုံတုံထုပြီးအမှုစစ်မယ်အမှုစစ်မယ်လို့ပဲအော်နိုင်ပါတော့တယ်ဒါနဲ့မြန်မာဘက်ကလည်းခုနကစကားပြတ်သွားတာတွေကိုပြန်ဆပြီးရှင်းပြချိန်နေမှာပဲအပြင်ကနေခြေဥပြင်ပေးခြေဥပြင်ပေးဆိုပြီးတော့အတန်ပြိုင်ထွက်လာပါတော့တယ်တရားလူကြီးလည်းတရားခွင်စစ်လို့မရတဲ့အတွက်အပြင်ကအော်နေတဲ့သူတွေကိုဘာကြောင့်အော်ရတဲ့အကြောင်းခေါ်မေးပါတော့တယ်ဗျာခြေဥပြင်တာနဲ့ဘာဆိုင်လို့လဲဆိုမေးတဲ့အခါမှာကြတော့အခုလို့ဖြစ်ရတာကအခြေခံဥပဒေကိုမပြင်လို့ဖြစ်ရတဲ့အကြောင်းအခြေခံဥပဒေသာပြင်နိုင်ခဲ့တယ်ဆိုရင်ဒီလိုမျိုးတရားစွဲစရာတွေဖြစ်လာမှမဟုတ်တဲ့အကြောင်းရှင်းပြပါတော့တယ်ဗျာသူတို့ရှင်းပြတာနဲ့ပတ်သက်ပြီးတော့အခုလို့ဖြစ်ရတာကခြေဥမပြင်လို့ဖြစ်ရတာမဟုတ်ကြောင်းကားလုံးမခေါ်လို့ဖြစ်ရတာဖြစ်ကြောင်းတကယ်လို့ကားလုံးသာအစိုးရကခေါ်ခဲ့မယ်ဆိုရင်ဒီလိုအဖြစ်မျိုးတွေမဖြစ်နိုင်တဲ့အကြောင်းခြေဥကဘလောက်ကောင်းကြောင်းဘလောက်ပြည့်စုံကြောင်းအစိမ့်ဝတ်တွေကတရားလူကြီးကိုထပ်ပြီးတော့ရှင်းပြပါသေးတယ်။တရားလူကြီးလည်းတရားရုံးအပြင်ဘက်မှာတိတ်တိတ်ဆိတ်ဆိတ်နေကြဖို့တစ်ဖက်ကလည်းတရားရုံးထဲမှာအမှုနဲ့သက်ဆိုင်တာပဲပြောဖို့မှားကြရပါတော့တယ်ဗျာ။မြန်မာဘက်ကရှင်းပြစရာရှိတာတွေရှင်းပြထုချေစရာရှိတာတွေထုချေပြီးနောက်မှာတော့တရားလူနိုင်ငံစကားပြောဖို့အလှည့်ရောက်လာပါတော့တယ်။တကယ်လို့ဘက်ကပြောဖို့ချောက်ဟန့်နေချိန်မှာပဲရွေးကောက်ပွဲနီးလို့ခမရတို့တရားစွဲတာမဟုတ်လားဆိုပြီးတော့အတန်တန်ထွက်လာပါတော့တယ်တရားလူကြီးလည်းရွေးကောက်ပွဲကတရားစွဲတာနဲ့ဘာဆိုင်လဲဆိုမေးတဲ့အခါကျတော့ကျွန်တော်တို့ပါတီကဒီအမာကြီးတက်လာရင်လူမျိုးပြောက်မယ်ဆိုမဲဆွဲထားတာဖြစ်တဲ့အကြောင်းအခုလို့သူကကိုယ်တိုင်လာရှင်းတော့ခုနကပြောထားတဲ့သူတွေသူ့ကိုမဲဝိုင်းထည့်ရင်ဘလို့လုပ်မလဲဆိုတဲ့အကြောင်းဒါကြောင့်သူနဲ့တရားလူဘက်ကလက်ဝါးရိုက်ထားတာမဟုတ်လားဆိုမေးကျင်တဲ့အကြောင်းပြောတာပေါ့ဗျာတရားလူကြီးကတရားလူဘက်ကိုမျက်မှန်ပင့်ပြီးကြည့်လိုက်တဲ့နောက်မှာတော့တရားလူလည်းသူတို့နဲ့တရားပြိုင်နဲ့တဖွဲ့တည်းမဟုတ်တဲ့အကြောင်းပြပြတလဲရှင်းပြရပါတော့တယ်။အဲ့ဒီနောက်မှာတော့တိုင်ပင်စရာရှိတာကြောင့်တရားခွင်ကိုခဏအနားပေးဖို့ခွင့်တောင်းပါတော့တယ်ဗျာ။တရားခွင်ပြန်ဆတဲ့အချိန်မှာတော့တရားလူနိုင်ငံဘက်ကဘသူမှမထင်မှတ်ထားတဲ့အကြောင်းအရာတစ်ခုကိုတင်ပြလာပါတော့တယ်။အဲ့ဒါကတော့သူတို့တရားစွဲထားတာကိုပြန်ရုပ်သိမ်းနေပါတယ်တဲ့။တရားလူကြီးလည်းအခုလိုပြန်ရုပ်သိမ်းတာကိုဝမ်းသာအားရလက်ခံပြီးတော့ဝမ်းသာတကြီးမိန့်ကြတော်မူပါတော့တယ်။တရားလူကြီးမိန့်တာကတော့သူတို့နိုင်ငံစည်းလုံးနဲ့အချိန်ကြမှာပြန်တရားစွဲဖို့တဲ့။ဒီလိုနဲ့တရားခွင်မှာသွားပြီးရင်ဆိုင်တဲ့မြန်မာနိုင်ငံလူတွေအောင်ပွဲတွေခံပြီးတော့ပြန်လာပါတော့တယ်။တနိုင်ငံလုံးကလည်းအောင်ပွဲတွေချင်းချင်းတည်းကျင်းပပြီးတော့ကြိုဆိုကြပါတော့တယ်။အခုလိုဆိုပြန်တော့လည်းမစည်းလုံးချင်းကစည်းလုံးချင်းရဲ့အင်အားတစ်ခုမဟုတ်ပါလားဗျာ။